စခိုင်းပြည်နယ်မြောက်ပိုင်းမင်းပြမြို့နယ်ဖုံသာချောင်းဒေသကရေပဲတံခံခဲ့ရတဲ့ကျေးရွာတွေမှာအရေပြားနဲ့ဝမ်းရောက်ကဖြစ်ပွားနေပြီးကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်နေတာပါ။ဒါပြင်ရေပဲတင်ဒေသကံတွေဟာလည်းလက်ရှိအချိန်ထိလုံခြုံတဲ့အမှုအကအောက်ကိုမရောက်နိုင်သေးတယ်လို့တခြားရေးပေါ်လိုအပ်ချက်တွေတော်တော်များများလည်းရှိနေသေးတယ်လို့ဒေသအတွင်းကူညီနေသူတွေကပြောကြပါတယ်။ရန်ကုန်ကပေးဖို့တဲ့သတင်းပြည့်စုံကိုတော့နန်းလောင်ကတင်ပြပေးမှာပါ။
ပြည်ခဲ့တဲ့စက်တင်ဘာလအတွင်းကရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်ဖုံသာချောင်းဒေသကကျေးရွာ30ကျော်မှာလက်ရှိအချိန်ထိနေထိုင်စားသောက်ရေးကျန်းမာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။လက်ရှိမှာတော့ဖုံသာချောင်းဒေသကရေပေးတဲ့ပြည်သူတွေတော်တော်များများမှာအရေးပြားနဲ့ဝါရောက်ကားတွေဖြစ်နေကြတယ်လို့အဲ့ဒီဒေသကိုတွားရောက်ကူညီခဲ့တဲ့ရခိုင်ပြည်နယ်ကျောင်းသားတပ်မကဒုဥက္ကဋ္ဌကိုမြတ်ထွန်းလင်းကပြောပါတယ်။
လူကြီးပိုင်းတွေမှာဆိုတော့ပြောရဲအဲတွေးတို့တာတော့အာယုံသောပြဿနာတွေပေါ့နော်ဒီဒီဒီအဲဟာကြပြဿနာတွေတွေးရနေပေါ့နော်ဒီလူကြီးပိုင်းမှာဆိုရင်ပေါ့နော်ဒီခြားနာရောကတော့ဝန်ရောဝန်တဲဝန်ရောကတော့ပြီးဒီအရေးပါပြဿနာတွေတွေးရတယ်ဗျာဒီလူကြီးပိုင်းမှာဆိုရင်တော့တော်တော်များများကအရေးပါပြဿနာနဲ့ဒီဝန်တဲဝန်ရောကိုတွေးရတယ်ဗျာနှစ်ခြားရောကတော့ပေါ့နော်အကြိုက်အဲသူတို့လူတိုင်းမှာလူတို့မှာသိရတာတော့မဟုတ်ဘူးဒါပေမဲ့ခါပြရောကလက္ခဏာတွေကိုတွေးနေရတယ်ဗျာ
ဒါအပြင်အဲ့ဒီဖုံသားချောင်းဒေသမှာကျမ်းမာရေးဆေးပိတ်ခန့်တွေလည်းမရှိတာကြောင့်ကျမ်းမာရေးဆောင်ရှောက်မှုတွေလိုအပ်နေတယ်လို့လည်းသူကဆက်ပြောပါတယ
်ဒီကနေ့လူအဲ့ချက်ကတော့အများကြီးပဲဆိုတော့ပြောပါတယ်ကျမ်းမာရေးသူတို့ကအရင်ကဆိုကျမ်းမာရေးဆေးပိတ်ခန့်ဆိုတဲ့သူတို့ကဒီဖုံသားချောင်းချောင်းလုံးမှာပေါ့နော်ဘာမှမရှိဘူးဗျာတကယ်ပြောတာဒီကတော့ကျမ်းမာရေးဆောင်ရှောက်မှုကတော့တော်တော်လိုအပ်နေပါတယ်ပြီးရင်လူရတဲ့ဒီအများကြီးကပြောရတဲ့ပဲတဲ့ဒီအများကြီးလိုအပ်ပါတယ်ဒီကဆရာဦးခမို့ကိုဒီကလိုနေတာလားအင်းညာပ
ါချင်းလူမျိုးအများဆုံးနေထိုင်တဲ့ဖုံသားချောင်းဒေသမှာရေကြီးရေရှားမှုတွေကြောင့်ခြေရွာပေါင်း30ကျော်ကနေအိမ်ပေါင်း330ကျော်ပျက်စီးသွားခဲ့တယ်လို့လူဦးရေ9000ကျော်ရှိပေးသင့်ခဲ့ရတယ်လို့ဒေသရင်းကူညီနေသူတွေကပြောပါတယ်ဒါအပြင်ရေကြီးမှုကြောင့်စပားဆိုင်လက်အိတ်က60ကျော်ပျက်စီးခဲ့ရပြီးတခြားဆိုင်ခင်အိတ်ကပေါင်း120ကျော်ပျက်စီးခဲ့တာလည်းဖြစ်ပါတယ်လက်ရှိမှာတော့ရေပေးတင်ဒေသခံတွေဟာဖြစ်တယ်လို့တဲအင်္ဂလိပ်တွေဆောက်ပြီးတော့နေထိုင်မှုပြင်ဆင်နေကြပေမဲ့အမိုးအကာတွေစောင့်ချင်အောင်တွေနဲ့အဖို့အစားတွေလိုအပ်နေတယ်လို့တေလောင်အရေးပေါ်ကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကော်မတီကဆလိုင်ထွန်းလာကျော်ကပြောပါတယ
်အရေးပေါ်အနေနဲ့ဆိုလို့ရှိရင်ဒီအဓိကအမိုးပေါ့နော်အမိုးလုံးလုံးချုံချုံနေရာဖို့တဲ့အမိုးကအဓိကလိုအပ်တယ်ဗျတချို့ဒေသစုတွေဆိုလို့ရှိရင်ဒီဝါးတွေနဲ့ကပြူတွေတော့ထောက်ထားကြတယ်ဒါပေမဲ့အမိုးမရှိဘူးဆိုတော့အမိုးကကြတော့အဓိကဟိုအရေးကြီးလိုအပ်နေတဲ့အချို့ရဲ့အပိုင်းကိုကျွန်တော်တို့တွားတွေ့ရပေါ့နော်နောက်တစ်ခုကကြတော့ဒီစောင်းနဲ့ဟိုရှင်းတော်ပေါ့နော်ဒီနှစ်ခုဒီအရေးကြီးဆုံးသုံးခုလို့ပြောရမယ်ထင်တယ်အဲ့ဒီသုံးခုဆိုလို့ရှိရင်အမိုးရဲ့ရှင်းတော်ရဲ့စောင်းရဲ့အစကအဝတ်ထည်ပေါ့တာနေရိတ်ခါကျတော့သူတို့မှာတလာကြောင့်ဒီဘာလောက်ကကျတော့သူတို့ဖုံလုံးတဲ့အနေထားကိုတွေ့ရတယ်ဗ
ျဖုံသားချောင်းဒေတာဟာဝေးလံခုံပြတဲ့ဒေတာတစ်ခုဖြစ်တယ်လို့လမ်းပန်းဆက်သွယ်ရိတ်ခက်ခဲတဲ့ဒေတာတစ်ခုလည်းဖြစ်ပါတယ်ဒါအပြင်ရခိုင်ရိုးမှာအနည်းမှတရှိပြီးတောတောင်ထူထပ်တဲ့ဒေတာတစ်ခုဖြစ်တယ်လို့ငှက်ဖျားရောဂါအဖြစ်များတဲ့ဒေတာလည်းဖြစ်ပါတယ်လက်ရှိမှာဆောင်းနှင်းဝင်တော့မှာဖြစ်ပေမဲ့ဖုံသားချောင်းဒေသကရေပေးတဲ့ပြည်သူတွေမှာဆောင်းနဲ့ချင်းအောင်တွေနဲ့လုံခြုံတဲ့အမိုးအကာတွေမရှိသေးတာကြောင့်ငှက်ဖျားကူးမာကိုဆွေးမှုတွေရှိနေကြတယ်လို့လည်းသူကဆက်ပြောပါတယ်
။ဒီချောင်းဒေသဆိုလို့ရှိရင်ငှက်ဖျားထူတဲ့ဒေသဖြစ်တယ်။အဲ့တော့အခုဆောင်းဝင်လာဆောင်းလေးဝင်တော့မှာဖြစ်တဲ့အတွက်ကြောင့်ဒီချင်းအောင်တွေကအစာဝတ်စားတွေဒီဆောင်းတွေကအစာအကုန်လုံးဒီစီးနဲ့ပါသွားဆိုတော့သူတို့အခုလက်ရှိကဒီဆောင်းတို့ဒီရှင်တော်တို့အဝေကားတို့ကစသည်ဟိုသူများများမရှိဘူးဆိုတဲ့အနေအထားကိုကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့ခဏလေးဆောင်းဝင်တော့မှကျွန်တော်ဖြည်းဖြည်းသုံးရတဲ့အချိန်မျိုးရှိရပေါ့
လက်ရှိမှာတော့ရေပေးတဲ့ပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့အသုံးဆောင်တဲ့အတွက်အရက်ဖက်အဖွဲ့အစည်းတချို့နဲ့အာရခတပ်တော် AA ဖက်ကထောက်ပံ့နာရရှိပေမဲ့လိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့ဒေသရင်းကူညီသူတွေကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA တပ်တို့ကြားတကြော့ပြန်တိုက်ပွဲစတင်ခဲ့တဲ့2023နိုဝင်ဘာလကစပြီးတော့ကုံလန်းရေလန်းတွေနဲ့ကုံစီစီစစ်မှုတွေစစ်ကောင်စီဘက်ကပိတ်ဆို့ထားတာကြောင့်ဒေသရင်းအခြေခံစားသုံးကုံစီတွေရှားပါးတာတွေအပြင်ဆေးဝါးပြက်လက်တာတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်